ရခိုင်ပြည်နယ်မောင်းတော့ခရိုင်တွင်မှနိုင်ငံသားစီစစ်ခံရမဲ့သူရဲ့အစိမ်းရောင်တပ်သေးကံကပ်ပြား MVC ထုတ်ယူလို့တဲ့မွတ်စလင်တချို့မှအဲ့ဒီကတ်ထုတ်ဖို့လုံအဲ့ဒီကတ်ကိုထုတ်ဖို့လုံမယ်ဆိုရင်အသက်အန္တရာယ်ချိန်ချောက်ခံရတာတွေရှိနေပြီးတော့မထုတ်ယူရဲတာထုတ်ပြီးတော့လဲခိုးကြောက်ခိုးဝဲနေရတာတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲမှူးသူရဦးစန်းလွင်ကပြောပါတယ်ကိုရိုင်းသွားရောက်တရင်ယူနေတဲ့မမေခါကနေပြီးတော့အကြောင်းစုံကိုပြောပြမှာပါရှင်
ဒီစိမ်းရောင်ကတက်တေကန်ကပ်ပြားထုတ်ပေးတဲ့လုပ်ငန်းစဉ်ကိုတော့ရခိုင်ပြည်နယ်တစ်ခုလုံးမှလှုပ်ဆောင်နေတာပါပြီးခဲ့တဲ့နှစ်အတွင်းကရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်အချို့ကို white gel လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေထုတ်ပေးခဲ့မှုပါတယ်အဲ့ဒီကတ်မှာတော့တက်တန်းပါရှိပြီးတက်တန်းကုံဆုံးချိန်မှာအဲ့ဒီ white gel ကိုပြန်လည်အနှံ့ချဖို့အစိုးရကတတ်မှတ်ကြေညာခဲ့ရမှာရခိုင်ပြည်နယ်တွင် white gel ကင်ဆောင်သူ6သိန်းကျော်အနက်4သိန်းနီးပါးလောက်သာပြန်လည်အနှံ့ခဲ့တာပါဒီလိုအနှံသူတွေကိုပေးအပ်ခဲ့တဲ့ဖြတ်ပိုင်းတွေကိုအစိမ်းရောင်ကတ်တစ်မျိုးထပ်မံထုတ်ပေးပြီးအဲ့ဒီကတ်ကင်ဆောင်ထားသူတွေဟာနိုင်ငံသားရှောက်ထားခွင့်ရရှိကြောင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့ပေမဲ့အစ္စလမ်ဘာသာဝင်လူအများစုကတော့အစိမ်းရောင်ကတ်ဟာနေထိုင်ခွင့်ပြုတဲ့လက်မှတ်မျှတာဖြစ်ပြီးယာယီတက်တေကန်လက်မှတ် white card ထက်အစ်စ်နှိမ့်တယ်လို့ယူဆကာအစိမ်းရောင်ကတ်လာမထုတ်သူတွေရှိနေတာပါ။ဒီလိုအချက်တွေပြင်လာထုတ်ရင်အသက်ခံရမယ်ဆိုတဲ့ချိန်ချောက်မှုတွေကြောင့်ကြောက်ရွံ့ပြီးလာမထုတ်တာရှိနေတယ်လို့အခုလိုရခိုင်ပြည်နယ်ရဲမှူးချုပ်သူရဆန်းလွင်ကပြောဆိုလိုက်တာပ
ါတချို့တွေကဒီကတ်ကိုတချို့ကပြို့ဝတ်ပြီးယူကြတယ်ကတ်ကိုလုံမယ်ဆိုရင်တတ်မယ်ဆိုတဲ့အဆင့်တိဖြစ်လို့တချို့တွေကိုရွာမှာကိုမနေရဲပဲနဲ့ရှောင်နေရတဲ့သူတွေရှိတယ်ဒါကဥဆောင်တစုကနေပြီးတော့ချုပ်ခိုင်ထားတာတကယ်လို့လုံကြပါလို့ပြောလိုက်တာနဲ့ခဏဒီအမေရိကကတိုးပြီးတော့လုံနေကြမှာပဲအခုနိုင်ငံသားကပန်းရောက်နိုင်ငံသားကယူလာတော့ခိုးဝက်ပြီးတော့လက်ခံနေကြတယ်နားလဲတဲ့လူတွေကနိုင်ငံသားအခွင့်အရေးရမယ်ဆိုတာသိတယ
်လက်ရှိမောင်းတော့မှာအစ္စလမ်ဘာသာဝင်လူဦးရေဟာ8သိန်းနီးပါးရှိနေပေမဲ့ကတ်ထွက်ယူထားတဲ့လူဦးရေဟာတော့6000ကျော်သာရှိတယ်လို့မောင်းတော့ခရိုင်လူဝင်မှုကြီးကြပ်ရေးကလက်ထောက်ညွှန်ကြားရေးမှူးဦးတန်းရွှေကပြောပါတယ
် MVC နဲ့ပတ်သက်လာပြီးစတင်စာရုပ်ဖြစ်တဲ့16/5/2015စတဲ့လေပထမအစောလက်ထက်ကလည်းအခုအချိန်ကြီးမောင်းတော့ခရိုင်နေတယ်4638ကထုတ်ပြီးဖြစ်ပါတယ်ဟိုကြေးရွာလိုက်ပေါ့နော်လေလေကူလုတ်ပြင်းအောင်ဆိုပြီးတော့ဟိုကြေးရွာအုပ်စုလိုက်ကြေးရွာလိုက်စခန်းအလိုက်ပေါ့နေပြည်အလိုက်ဟိုကွင်းစင်းဆောင်ရွက်မှုချုပ်ပြီးတည်ရှိပါတယ်
လက်ရှိဒီအစိမ်းရောင် NVC ကကင်ဆောင်ထားသူတွေရမယ်အခွင့်အရေးတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲမှူးချုပ်သူရဦးစန်းလွင်ကမောင်းတော့ခရိုင်လက်ဝက်ကကိုစားခုလိုရှင်းပြသွားပါတယ်
ဒီလက်ရှိအမေရိကန်ကင်ဆောင်တဲ့သူဒီမောင်တော်မျိုးနယ်အတွင်းမှာလွတ်လပ်စွာသွားလာခွင့်ဒါပြုထားတယ်တကယ်လို့ကျွန်တော်တို့တစ်ဖက်နိုင်ငံနဲ့သွားတဲ့အခါနေချင်းပြန်ကျွန်တော်တို့ခီးသွားလာမယ်ခုနှစ်ရက်ဟိုပတ်ဖို့နဲ့သွားမယ်ဆိုရင်လည်းဒီတော့ကောက်ပြုကင်ဆောင်တဲ့သူဒီနောက်ပြီးတော့ကျွန်တော်တို့ဒီအမေရိကန်ကင်ဆောင်တဲ့သူတွေကိုကျွန်တော်တို့ဖွင့်ပြုပေးမယ
်ဒီစိမ်းရောင်ကကင်ဆောင်ထားသူတွေဟာနိုင်ငံသားလျှောက်ထားခွင့်ရရှိမှာပါလက်ရှိနိုင်ငံသားလျှောက်ဖို့မှာက1982နိုင်ငံသားဥပဒေနဲ့အညီကန့်ညီမှုရှိမှရှိစစ်ဆေးပြီးမှရရှိမှာဖြစ်ပါတယ်အချို့သောရခိုင်ပြည်နယ်မှာရှိတဲ့အစ္စလမ်ဘာသာဝင်တွေမှာအခြေအနေအကြောင်းကြောင့်1982ခုနှစ်နိုင်ငံသားဥပဒေလျှောက်ထားဖို့အတွက်တင်ပြရမယ့်တပ်တွေကအထောက်အထားတွေပျောက်ဆုံးသွားတာတွေကြောင့်လျှောက်ထားဖို့အခက်အခဲရှိနေတယ်လို့ထောက်ပြပြောဆိုမှုတွေရှိနေပါတယ်ဒီပေါ်သူရဦးစန်းလွင်က
အဖိုးဖွားဒီတုံ့ောက်ကြိုးကြိုက်ထားတယ်အဖေအမေတုံ့ောက်ကြိုးကြိုက်ထားတယ်ဆိုရင်သာသမီဒီအခုအဗီကတ်ထုတ်ပြီးတာလေသူနိုင်ငံသားမှတ်ဖို့ဒီရှောက်
ဟုတ်လား
ရဆိုလိုတဲ့ဒီသူအဖိုးဖွားလက်ထက်ကဒီမြေဒီရေမှာနေထိုင်ခဲ့ပါတယ်ဆိုတော့ခိုင်နှုံတဲ့အထောက်အားရှိရင်ကိုဒါမြေလုတ်တဲ့သူဒီနိုင်ငံသားဒါသူခံစားခွင့်ရှိတယ်ဆိုတဲ့သဘောသို့တော့ကိုယ်တိုင်ရှောက်ထားမှသာလေဒါပြီးလို့ရမယ်သူကိုယ်တိုင်နိုင်ငံသားဖြစ်ခွင့်ရှိမရှိဆိုတာကသတ်သွားပြောသလိုပဲသူရဲ့မိဘဘိုးဘွားဒီပမာတိမှာနေထိုင်မှုပေါ်မှာမူတည်ပြီးတော့ပဲဒါခံစားခွင့်ရှိပါ
လက်ရှိ NVC ကဲလို့ခေါ်တဲ့ဒီစိမ်းရောင်ကမထုတ်သူအများစုကတော့အစိုးရလက်မှတ်ခံတဲ့ရိုဟင်ဂျာဆိုတဲ့အမည်နဲ့နိုင်ငံသားကတ်လုတ်ဖို့တင်ပြထားသူတွေဖြစ်ပါတယ်အစိုးရကဒီကတ်မရှိသူတွေကိုနေကျော်သွားလာခွင့်ယာယီမှုစိမ်းမှုလုတ်ခွင့်ရှောက်ထားခွင့်အပါအဝင်ငါးဖမ်းခွင့်တွေမပေးပါဘူးဒီကက်ကနေနိုင်ငံသားဖြစ်မှုလုပ်ငန်းကိုဆက်လက်ပါဝင်ဆောင်ရွက်နိုင်တယ်ဆိုတာကအင်မတန်အရေးကြီးတဲ့ရပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့အစိုးရကတော့ပြောဆိုထားပါတယ်။ဒီပြင် NVC ကက်ကင်ထားသူတွေကိုတစ်ဖက်နိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းကလုံးဝမဟုတ်ဘူးလို့လည်းတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။